ဂျပန်နိုင်ငံမှာနိုင်ငံသားကျွမ်းကျင်လူသားဗီဇာနဲ့တော့ရောက်အလုပ်လုပ်ကြမယ်မြန်မာနိုင်ငံကအလုပ်သမား1000ကျော်ကိုလာမယ့်ဩဂုတ်လကစလို့ပထမအတုအဖြစ်စာတရေးဝင်ဆေးလွှတ်သွားမှာဖြစ်ပါတယ်ဂျပန်နိုင်ငံဘက်က One Heart Human Resource Union နဲ့မြန်မာအစိုးရအသိအမှတ်ပြုပြည်ပအလုပ်ကိုင်ရှာဖွေပေးရေးအေဂျင်စီ5ခုတို့နှစ်နိုင်ငံနားလည်မှုစာကြွန်လွှာ MOU လက်မှတ်ထိုးပွဲကိုရန်ကုန်မြို့ Shangri-La ဟိုတယ်မှာမေလ29ရက်နေ့ကကျင်းပခဲ့တာပါဂျပန်နိုင်ငံကိုအခုလိုတွားရောက်ကြမယ့်မြန်မာလူသားတွေဟာဆောက်လုပ်ရေးဟိုတယ်လုပ်ငန်းနဲ့စိုက်ပျိုးရေးခန္ဓာတွေမှာလုပ်ကံရမှာဖြစ်တယ်လို့ One Heart Human Resource တာဝန်ရှိသူတွေရဲ့ပြောကြားချက်ကိုသတင်းတွေမှာဖော်ပြပါတယ်မြန်မာနိုင်ငံသားတွေဂျပန်မှာအခုလိုလာရောက်လှုပ်လှုပ်ခွင့်ရတာဟာရေရှည်မှာမြန်မာနိုင်ငံအတွက်အကျိုးဖြည့်ထွန်စေလိမ့်မယ်လို့တိုကျိုမြို့ကမြန်မာရေးလှုပ်ရှားသူဦးကျော်ကျော်ဆိုးကပြောပါတယ
်ဟုတ်ချက်အားဖြင့်ဒီမှာနေတဲ့တိကျုံဒီတွေ
ဂျပန်မှာအလုပ်လုပ်ရတဲ့မြန်မာတွေအနေနဲ့အခြေခံနေစဉ်သုံးဂျပန်စာကိုသင်ကြားတက်မြောက်မှာဖြစ်ပြီးအစိုးရကသတ်မှတ်ထားတဲ့နှုံးနာအတိုင်းအလုပ်ကံရှာဖွေအေဂျင်စီတွေကိုပေးရမှာဖြစ်တယ်လို့ဆိုပါတယ်ဂျပန်ရဲ့အလူသမားလိုအပ်ချက်အရနိုင်ငံသားကျွမ်းကျင်အလူသားတွေကိုခေါ်ယူဖို့ဂျပန်အစိုးရကဒီနှစ်အစောပိုင်းလွှတ်တော်မှာဆုံးဖြတ်ခဲ့တာပါဂျပန်မှာတရားဝင်နေထိုင်အလုပ်လုပ်ခွင့်ရတဲ့နိုင်ငံသားတွေအတွက်ဗီဇာသက်တမ်းက3နှစ်ကနေ10နှစ်ထိသက်တမ်းတိုးခွင့်ရှိပါတယ်